ရုရှားကြီးစားတပ်ဖွဲ့ဝဲနှကောင်းဆောင်ကယူကရိန်းမှာတိုက်နေတဲ့သူ့တပ်ဖွဲ့တွေအတွက်လက်နက်ခဲယမ်းတွေမလုံလောက်တာကြောင့်ပြန်ဆုတ်တော့မယ်လို့ပြောပါရယ်
။ Вот это вот парни ЧВК Вагнер, которые погибли сегодня. Ещё кровь свежая.
သူတပ်ဖွဲ့တွေယူကရိန်းနိုင်ငံဘတ်မုတ်မြို့ကနေမေလ10ရက်မှာပြန်ရောက်သိမ်းမယ်လို့ဝက်နာအဖွဲ့ခေါင်းဆောင်ယက်ဖ်ဂနီပရီဂိုရှင်ကနေပြီးတော့ပြောတာပါသူတပ်တွေဘတ်မုတ်မြို့မှာလာနေချီကြန့်ကြန့်ခံတိုက်ခိုက်ခဲ့ပေမဲ့လည်းနဲ့ခဲရန်အလုံလောက်မရတဲ့အတွက်တပ်ဖွဲ့ဝင်တွေအလဟတာအသက်ဆုံးရှုံးရလိမ့်မယ်လို့ပရီဂိုရှင်ကပြောပါတယ်အစောပိုင်းနှုန်းကလည်းသူတပ်ဖွဲ့ဝင်တွေလို့ဆိုတဲ့လူသေးအလောက်အများပြားနဲ့အတူကြီးစံခဲရန်မလုံလောက်တာကြောင့်တေးကြီးထိခိုက်မှုများပြားခဲ့တဲ့အကြောင်းကိုရုရှားစစ်တပ်ထိပ်ပိုင်းခေါင်းဆောင်ကိုရမ်းရမ်းပြပြဝေဖန်ပြောဆိုတဲ့ဗီဒီယိုတစ်ခုလဲသူကအွန်လိုင်းမှာထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာပဲအန်ကာရာမြို့ပင်လယ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်စီးပွားအပြင်မှာရုရှားနဲ့ယူကရိန်းကိုယ်စားလှယ်တွေကြားမှာမနေ့ကရုံရင်ဆန်ခတ်ဖြစ်ခဲ့တဲ့ဗီဒီယိုဖိုင်ထွက်လာပါတယ်ညီလာခံအဝမှာရုရှားအရာရှိတွေအင်တာဗျူးပေးနေတဲ့အချိန်မှာအနောက်မှာပေါ်လာတဲ့ယူကရိန်းအလံကိုယူကရိန်းကိုယ်စားလှယ်လက်ထဲကနေရုရှားဘက်ကဆွဲယူခဲ့တာကြောင့်အပြန်အလှန်ထိုးချိတ်ခဲ့ပြီးတော့ညီလာခံထဲမှာပါရုံရင်ဆန်ခတ်ဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းရုရှားသမရနန်းတော်ကိုဒရုန်းနဲ့တိုက်ခိုက်တာမှာအမေရိကန်ကစီစဉ်ပေးခဲ့တယ်လို့ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကမနေ့ကဆွဆွဲပြောဆိုနေတာကိုတော့အင်ဖြူတော်အမျိုးသားလူညွေးကောင်စီပြောခွင့်ရဂျွန်ကာဘီကညင်းဆိုပါတယ်ရှင်